အီရန်နိုင်ငံထဲမှာ IS တွေးကြွအဖွဲ့ဟာမူဆိုးမျိုးအနောက်ဖက်ပိုင်းရဲ့နေရာထက်ဝက်လောက်မှာနောက်ဆုံးခုံအောင်နေတာဖြစ်ပြီးအဲ့ဒီနေရာကိုအမေရိကန်တပ်တွေအကူအညီနဲ့သိမ်းပိုက်ဖို့အတွက်ကြိုးစားနေတဲ့အီရတ်တပ်တွေဟာအပြင်းထန်ပြန်လည်ပြီးတိုက်ခိုက်မှုကိုခံနေရတယ်လို့အီရတ်စစ်ဖက်အရာရှိတွေကပြောပါတယ်။အခုခါမှာမူဆိုးလေရင်ကွင်းကိုပြန်ပြီးသိမ်းထားတဲ့အထူးတပ်ဖွဲ့အများပြားကမြို့အလဲကမြောက်ပိုင်းကိုသွားနေပြီးသူတို့ဟာတူရကီကောင်စစ်ရုံးနဲ့တခြားအစိုးရအဆောက်အဦတွေကိုပြန်ပြီးသိမ်းပိုက်ဖို့စီစဉ်ထားတယ်လို့ဒုဗိုလ်မှူးကြီးအဗ်ဒူလာမီယာအယ်မိုဟာမာဒါဝီကပြင်သစ်သတင်းဌာနကိုပြောပါတယ်။အီရတ်တပ်တွေဟာ IS တွေသိမ်းထားတဲ့မြို့ရင်းကိုတိုးပြီးသွားလေလေပြင်းထန်တဲ့ခုခံမှုတွေနဲ့ရင်ဆိုင်ရလေလေဖြစ်နေပါတယ်လို့လည်းပြောပါတယ်။ IS တွေဟာဒေသခံတွေနင်းနေတဲ့အိမ်တွေကိုလူသားတိုင်းတစ်ဖွဲ့အသုံးပြုပြီးတော့ခုခံနေပါတယ်လို့လည်းပြောပါတယ်။မူဆိုးတိုက်ပွဲအတွက်သတင်းယူနေတဲ့ Cuts သတင်းဌာနကစစ်သတင်းတောက်အမျိုးသမီးတူဟာစနေနေ့မနက်ပိုင်းမှာပဲတေဆုံသွားခဲ့တယ်လို့ Iraq Cuts သတင်းဌာနကပြောပါတယ်။တေဆုံသွားတဲ့သတင်းတောက်ဟာရှီဖာဂါလီဖြစ်ပါတယ်။